မြန်မာပေါ်မှာအရေးယူဒဏ်ခတ်မှုတွေချမှတ်ရေးနဲ့ပတ်သက်ပြီးတော့ဗြိတိန်ပါလီမန်မှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုဒီတစ်ပတ်ထဲမှာဆွေးနွေးခဲ့ကြတယ်လို့ European Sanctions.com မှာဖော်ပြထားပါတယ်။ဗြိတိန်ရဲ့မြန်မာပေါ်မှာအရေးယူဒဏ်ခတ်မှုချမှတ်ဆောင်ရွက်မှုအကောင့်ထဲပေါ်ရေးနှေးကွေးနေမှုတွေကိုဖြည့်ဆင်းဖို့အတွက်လွှတ်တော်မှ Russia Runner အလီကတောင်းဆိုခဲ့တယ်လို့ဒီမူဝါဒအကောင့်ထဲပေါ်ရေးအတွက်တာဝန်ယူပြီးလှုပ်ဆောင်မယ့်အရာရှိလုံလုံလောက်လောက်ရှိမရှိဗြိတိန်နိုင်ငံရဲ့ယုံ FCDO ကိုမေးခွန်းထုတ်ခဲ့တယ်လို့ဆိုပါတယ်။မြန်မာရေးနှန်းတဲ့တဘာဝတန်းဝင်လုပ်ငန်း MOD ကိုဗြိတိန်အစိုးရကနေပြစ်မှတ်ထားအရေးယူဖို့နောက်ဗြိတိန်ကုမ္ပဏီတွေ MOD နဲ့ထိတွေ့ဆက်ဆံမှုကိုရောမြန်မာအတွက်လင်းစီတင်သွင်းမှုကိုပါတားမြစ်ပေးဖို့လည်းတိုက်တွန်းပါတယ်။မြန်မာတက်တူတူဖော်ရေးကုမ္ပဏီတွေနဲ့မြန်မာနိုင်ငံသားကုန်သွယ်မှုဘဏ်ပြန်မြန်မာကိုလက်နက်တင်သွင်းနေတဲ့ရုရှားတရုတ်ပါကစ္စတန်နဲ့အိန္ဒိယကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူဖို့လည်းလွှတ်တော်အမတ်အလီကတိုက်တွန်းခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်မြန်မာကိုလင်းစည်းနဲ့စစ်လက်နက်ပစ္စည်းရောင်းချမှုဆိုင်ရာကနေဒါနိုင်ငံကနေထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေနဲ့ကန့်ညီအောင်ဗြိတိန်အစိုးရကဒဏ်ခတ်ဖို့လည်းလွှတ်တော်အမတ်အနမ်ကာဇာကတောင်းဆိုခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းဆန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နင်းတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လည်းအပါအဝင်စစ်ဖက်အကြီးအကဲတွေပြင်စစ်တပ်နဲ့ဆက်နွယ်ပြီးစီးပွားရေးလုပ်ကိုင်နေတဲ့ကုမ္ပဏီအတော်များများကိုလည်းဗြိတိန်အစိုးရကအရေးယူဒဏ်ခတ်ထားတာဖြစ်ပါတယ်။